တော်တာရှင်များမင်္ဂလာပါခင်ဗျာလက်ရှိမိုးစွားစိုက်ပျိုးရာသီမှာတောင်သူအများအပြားစိုက်စိတ်ကြီးငွေမရသေးလို့အခက်ကြုံနေတဲ့အကြောင်းပဲဖြစ်ပါတယ်စိုက်စိတ်ကြီးငွေနဲ့ပတ်သက်ပြီးတတ်မှတ်ချက်စည်းမျဉ်းတွေအတိုင်းအတိအကျဆောင်ရွက်လာချိန်မှာနှစ်ပေါင်းများစွာယိုယွင်းရိုင်နေတဲ့လေယာဉ်လုပ်ငန်းခွင်မှာဘေးထွက်ဆိုးကျိုးတွေဖြစ်ပေါ်လာနေတဲ့အကြောင်းကိုတင်ပြဆွေးနွေးသွားမှာဖြစ်ပါတယ်လက်ရှိမိုးစွားစိုက်ပျိုးရာသီမှာစိုက်ပံကနေစိုက်စိတ်ကြီးငွေယူဖို့အတွက်တောင်သူတွေအနေနဲ့အချက်၃ချက်ပြည့်စုံရပါတယ်လေမြေပိုင်ဆိုင်ကြောင်းအထောက်အထားဖြစ်တဲ့ပုံစံခုနှစ်ကိုမဖြစ်မနေတင်ပြရပါတယ်ဒုတိယအချက်ကတော့ဗန်စင်းစာအုပ်ရှိဖို့လိုပါတယ်တတိယအချက်ကတော့လေယာဉ်ဗန်စင်ကနေအရင်ယူထားတဲ့ကြီးငွေကိုအခြေပြန်ဆက်ထားပြီးဖြစ်ဖို့လိုပါတယ်ဒီအချက်၃ချက်ထဲမှာတောင်သူတော်တော်များများကိုအခက်ကြုံစေတဲ့အချက်ကတော့အရင်ယူထားတဲ့ကြီးငွေကိုလုံးဝအခြေပြန်ဆက်ပြီးဖြစ်ရမယ်ဆိုတဲ့အချက်ပါပဲဒီနေရာမှာလေယာဉ်ဗန်စီကနေတောင်သူတွေကိုစိုက်စိတ်ကြီးငွေပေးတဲ့စနစ်ကိုပြောပြခြင်းပါတယ်ကြီးငွေပေးတဲ့စနစ်ကဝိုင်းကြီးကျုပ်စနစ်ပါတောင်သူ10ဦးကိုအဖွဲတစ်ဖွဲ့စီဖွဲ့ပါတယ်ဒီ10ဦးတဲကတယောက်ယောက်ကချင်းငွေကိုပြန်မဆက်ရင်ကျန်တဲ့6ယောက်ကအဲ့ဒီချင်းငွေကိုဝိုင်းဆက်ရပါတယ်ဒါလို့အဲ့ဒီကျန်တဲ့6ယောက်ကအဲ့ဒီအကျွေးကိုဝိုင်းမဆက်နိုင်ရင်သူတို့ပါချင်းငွေအသင့်မရတဲ့စနစ်ပါဒါအပြင်အဲ့ဒီ10ဦးအဖွဲတင်မကဘဲနဲ့ကျွေးကြံပြဿနာမရှင်းနိုင်နဲ့ကျေးရွာအုပ်စုတစုလုံးကတောင်သူအယောက်200 300စလုံးပါချင်းငွေမရနိုင်ပါဘူးဒီနေရာမှာမေးစရာရှိပါတယ်အရင်နှစ်ကလည်းအရင်ချင်းငွေကိုအခြေပြန်ဆက်မှသာချင်းငွေအစ်စ်ယူလို့ရတာပါပဲ။ဘာဖြစ်လို့ဒီနေ့ကြမှတောင်သူတွေအခက်ကြုံရတာလဲဆိုတဲ့ကိစ္စပါ။ပြောရရင်အဖြစ်ကတော့မြန်မာနိုင်ငံကတောင်သူတွေရဲ့အနေအထားကအားလုံးသိကြတဲ့အတိုင်းအများစုကရုန်းကန်နေရတာပါ။မကြာခဏဆိုသလိုလဲစိုက်ပျိုးစိတ်ချင်းငွေကိုမကြေတတ်ကြပါဘူး။အကျွေးကြံတိုင်းလဲဝိုင်းကြီးကျုပ်စနစ်ဆိုပေမဲ့ဘသူမှအကျွေးကိုစိုက်မဆက်နိုင်ကြပါဘူး။ဒါပေမဲ့အရင်နှစ်တွေတုန်းကဘလို့လုတ်ခဲ့ကြလဲဆိုတော့ကျေးရွာချင်းငွေကော်မတီနဲ့နားလည်မှုယူပြီးကျွေးမကြေတဲ့သူကိုကျွေးဟောင်းဆက်တဲ့ဆိုပြီးချင်းငွေအစ်စ်နဲ့အဟောင်းကိုငွေလှည့်ပေးခဲ့ကြပါတယ်။ဒီလိုနဲ့ပဲကျွေးမကြေတဲ့သူကချင်းငွေအစ်စ်တကယ်ထပ်မရပေမဲ့ချင်းငွေပြန်ဆက်တဲ့စရင်ဝင်သွားတယ်လို့သူနဲ့တအုပ်စုတွေဖြစ်တဲ့ဒေပင်သူတွေလည်းချင်းငွေအစ်စ်ရသွားပါတယ်။ဒါပေမဲ့ဒီနှစ်မှာတော့ကျေးရွာချင်းငွေကော်မတီတွေအပြောင်းလဲဖြစ်သွားတာကြောင့်နားလည်မှုလုပ်ပေးတာတွေလည်းမရှိတော့တဲ့လောက်နေသွားပါတယ်။ဒါကြောင့်လက်ရှိမိုးစဘာရာသီမှာအခုလိုအချိန်နောက်ကြတဲ့အထိနေရတော်တော်များများမှာကျွေးရအုပ်စုလိုက်ကိုချင်းငွေမရတဲ့တောင်သူတွေအများအပြားရှိနေကြပါတယ်။ဒါနဲ့ပတ်သက်ပြီးကိုယ်တိုင်ချင်းငွေပြန်ဆက်ပြီးဖြစ်ပေမဲ့ချင်းငွေမရတဲ့ဓနုပြုံမျိုးနယ်ကတောင်သူတူဦးဖြစ်တဲ့ဦးသိန်းအောင်ကအချိန်လေးကိုအခုလိုပြောပြသွားပါတယ်
။နေရဆက်ကျွေးပန်းနေပြီးတော့ဆက်ကျွေးကာလမှာတောင်သူတွေအတွက်အခက်အခဲမရှိအောင်တောက်ပန်းသေးချင်းငွေဖြစ်နေချေးပေးတာပေါ့။ဒါပေမဲ့ဒီကြားထဲမှာမဖြစ်နေလဲဆိုတော့ဓမြို့နယ်ဓမြို့နယ်မှာလက်သမားကအောင်ကနာတောင်ကနာရှိတယ်အုပ်စုတစုတစုမှဆိုရင်ပန်ကျွေးကိုကြေမအဲ့ဒီအုပ်စုကိုထုတ်ပေးမယ်လူ300လောက်ရှိတဲ့အုပ်စုတစုမှ10ယောက်လောက်ယောက်20လောက်အဲ့လိုမကြေတာနဲ့ဒီညာနဲ့ချီတဲ့ညာနဲ့လက်သမားတွေကစိုက်ကြည့်ချင်းငွေကိုချေးလို့မရသေးဘူးအခုဇူလိုင်လကုန်တဲ့အချိန်မရသေးတဲ့လက်သမားတွေအဲ့တော့အပြင်းနဲ့ငွေဆွဲရတာတိုးနှုံးကတလောက်ကိုငွေ150ကျပ်အနည်းဆုံးကနေပြီးတော့30အထိဆွဲရတယ်ဒီစိုက်ကြပြိုးတဲ့ချိန်မှာလက်ထဲမှာငွေလွယ်လွယ်ရှိတော့လုပ်ငန်းမှာချိန်မီကာမီပြီးနိုင်တာပေါ့ကိုယ့်လက်ထဲမှာငွေမရှိတော့အပြင်းအရှာရတာလည်းပဲအတိုးပေးတော့လည်းပဲလွယ်လွယ်ကူလူတိုင်းရှာမရတာကြောင့်မို့လို့ချိန်နဲ့အခါနဲ့မပြီးတာကြောင့်မို့လို့ဤညာထွက်ရောမှုအဲ့ဒါတွေအများကြီးရှင်းထားရတာ
ဒီနေရာမှာပြောလို့တာကတော့စီမင်းအတိုင်းအတိအကျလုပ်တာကိုမကောင်းဘူးလို့ဆိုလိုတာမဟုတ်ပါဘူးဒါပေမဲ့ဝင်ကြီးဌာနကိုတခုတတိပြုမိစေချင်တာကတော့ဒီကိစ္စမှာဘေးထွက်ဆိုးကျိုးတွေပေါ်ထွက်လာတာကိုပါကျွေးကြံပြဿနာရှိတဲ့ကျွေးရအုပ်စုကိုချင်းငွေတင်မပေးဘူးဆိုတဲ့အတွက်အကျွေးမကြေတဲ့တောင်သူအပြင်အကျွေးကြေတဲ့တောင်သူပါချင်းငွေမရဘဲဖြစ်နေကြပါတယ်။အကျိုးဆက်အနေနဲ့တောင်သူတွေအတိုးကြီးချင်းငွေယူရတာပိုများလာတာကြောင့်ဝင်ငွေလျော့ပြီးလာမယ့်နှစ်မှာပိုပြီးကျက်တဲလာကြပါလိမ့်မယ်။တိုင်းပြည်ရဲ့လေယာဉ်ထွက်ကုန်ထုတ်လုပ်မှုလည်းအနည်းနဲ့အများဆိုသလိုကျသွားစေနိုင်ပါတယ်။ဒါကြောင့်ဝင်ကြီးဌာနကိုအကြံပေးလိုတာကမူဝါဒတစ်ခုကိုအသက်သွင်းမယ်ဆိုရင်လက်တွေ့မြေပြင်အနေအထားကိုအရင်ဆုံးကြေကြေပြန့်ပြန့်လေ့လာသုံးသပ်ပါ။အထူးသဖြင့်ဒီကိစ္စနဲ့ပတ်သက်ရင်ဆယ်စုနှစ်ပေါင်းများစွာအောက်ကျနောက်ကျဖြစ်နေခဲ့တဲ့တောင်သူလယ်သမားတွေအနေနဲ့တယောက်ရဲ့အကျွေးကိုနောက်လူတွေကစိုက်ဆက်ပေးရမယ်ဆိုတာကမူအားဖြင့်နားထောင်လို့ကောင်းပေမဲ့လက်တွေ့မှာဘလို့မှမဖြစ်နိုင်ပါဘူး။ဒီတော့ဝင်ကြီးဌာနကိုပြောလိုတာကစည်းကမ်းပိုင်းကိုတင်းကျပ်တာအပြင်ဘေးထွက်ဆိုးကျိုးတွေအတွက်ကိုပါကြိုတင်ပြင်ဆင်ထားပါ။တမ်းပြည်ရဲ့လက်ရှိအခြေအနေနဲ့ကန့်ညီမဲ့ချင်းငွေစနစ်ကိုတည်တင်းကြံစအကောင့်တွေပေါ်ပါလို့တိုက်တွန်းအပ်ပါတယ်။မဟုတ်ရင်တော့ပော့စီလိုလိုကြောင်ရုပ်ထိုးကမှဆေးအတွက်ပိုလီဆိုတဲ့အဖြစ်မျိုးကြုံလာနိုင်မှာကြောင်းတင်ပြလိုက်ပါတယ်။စီးပွားရေးဖွံ့ဖြိုးမှုမျက်မှောက်ပြုနိုင်ကြပါစေ။ကျေးဇူးတင်ပါတယ်။ ကျွန်တော်အောင်နိုင်ကျော်ပါ။